နိုင်ငံသားငွေရောင်းဝယ်ရာမှာဗဟိုဘဏ်သတ်မှတ်ချက်ပေါင်းထားရှိတာကိုပယ်ဖျက်ကြောင်းမြန်မာနိုင်ငံဗဟိုဘဏ်ကထုတ်ပြန်ကြေညာခဲ့ပါတယ်။ American dollar လဲလှယ်မှုနှုန်းထားမြင့်တက်နေကြပါတယ်။ဘဟုပံရဲ့နိုင်ငံသားငွေလဲလှယ်မှုထိန်းချုပ်တာကိုလုံးဝပယ်ဖျက်လိုက်တာဘယ်လိုကြောင့်ပါလဲ။ဒီလိုပယ်ဖျက်တဲ့အတွက်နိုင်ငံသားငွေလဲလှယ်မှုဈေးကွက်အတွက်ဘယ်လိုမျှော်လင့်စရာကြီးဖြစ်လာမလဲ။ဘဟုပံဒီဥက္ကဋ္ဌဖြစ်တာဝန်ယူခဲ့ဘူးသူဦးတန်းလင်ကိုကိုသားညွန့်ကမေးမြန်းထားပါတယ်။အရင်ဆုံးတော့နိုင်ငံသားငွေလဲလှယ်မှုနှုန်းနဲ့ပတ
တဲ့လို့ဟိုမှာဘလောက်ပေါ့ဒီနေ့ပေါက်ကြီးမှာဘလောက်ရှိရလဲအဲအဲ့ဒီပုံမှာမှပုံပြရပါဖြစ်စီဒီနေလဲလဲကောင်တာပေါ့နော်မနီချိန်ကြရေးခေါ်တော့ပေါ့အဲရောက်လာဆိုရင်သူကအလားဟို plus 0.8% တက်မကျော်ရဘူးဝယ်လေဆိုရင်လည်း
ဟုတ်ကဲ့ဘူဘာတတ်မှတ်ထားတဲ့နှုန်းကဘူဘာတတ်မှတ်ထားတဲ့နှုန်းဖြစ်တာပေါ့
ဒါက BD reference rate ဆိုတော့ BD ကြားအတွင်းမှာပေါ့
ဟုတ်ကဲ့
ဟို plus and minus ဆိုတာအဲ့ဒီကဘကျော်ကနောက်ဒီအောက်ထဲမလာဒီအောက်ထဲမကျော်ဘူးအပေါ်နဲ့အောက်ကိုတတ်မှတ်ပေးတဲ့နှုန်းပေါ့နောက်ပိုင်းကျတော့လဲလေနှုန်းတွေအထက်ကျတယ်များလာတော့ဘူဘာတတ်မှတ်တဲ့နှုန်းတွေကွာခြားတဲ့အချိန်မှာဒီခုပေါင်းကကျော်ကျော်သွားတာပေါ့ဒီအဖို့ပြတဲ့အတွက်တခါဒါအေးအေးလေတို့ဘာလို့ဒါတခါလေဟိုတတိပေးတာလို့ဖြစ်လာတာပေါ့ပြရတာကဒါဆိုရင်တော့ဒီတိုင်းဖြစ်နေတော့မကောင်းဘူးအဲ့တော့အကောင်းဆုံးကတော့ဈေးခွက်မှာပေါက်နေတဲ့ဟာလားခုနအဲကြိုက်ဈေးဝယ်ကြိုက်ဈေးရောင်းပေါ့အဲ့ဒီပုံစံနဲ့ဒါဈေးခွက်ရှိဝါရချီကသဘောတရားပါပဲအဲ့အဲ့ဒါလည်းပဲသူ့အတူလွတ်လွတ်လပ်လပ်ရောင်းတာတို့ဝယ်တာတို့လုပ်ပစီတော့ကျွန်တော်မပါတော့ဘူးဆိုတဲ့ပုံစံမျိုးနဲ့ဒီခုနပြောတဲ့တတ်မှတ်ချက်ကိုသူကဖယ်ဆက်ပေးလိုက
်ဥပမာဆိုရင်ဘူပန်းဒီကနေ့1300တတ်မှတ်လိုက်မယ်ဒါပေမဲ့တတ်မှတ်ချက်စံလေးတစ်ခုထားထားခြင်းအဖြစ်သူတို့ကြော်ရင်အောင်မှအလွန်မင်းကြော်သွားတဲ့ဟာမျိုးမဖြစ်နိုင်အောင်မထိမထားနိုင်ဘူးလားအခုလိုသွတ်ပြလိုက်ကြပြပူဆိုးမသွားနိုင်ဘူးလား
ခုနစိတ်ခွဲစီပွားရေးစနစ်မှာတော့ဒါသွတ်ပြလို့ထိုက်တယ်လို့ရပါဒါပူပါမားတယ်လို့ပြောလို့မရဘူးအဲတခုရှိရအချိန်ကာနဲ့အဲကျွန်တော်တို့ရဲ့ရေးခွဲနေထားကြတော့သူကအဲ့ဒါမတုံ့တက်မိပါအဖြစ်ဖြစ်နိုင်တယ်စိတ်ခွဲစီပွားရေးစနစ်တင်သုံးတယ်နိုင်ငံတော်များများမှာရေးခွဲကတော့ရင်းကျက်သွားပြီရေးခွဲကတော့သူထိန်သွားလားသာသာဘူပါလိုက်ပြီးတော့ဆွတ်ပြရမလို့တော့ဘူးဒါပေမဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးကြတော့ဥပမာ friendly economy ပေါ့နော်အခုမှရေးခွက်စီးပွားရေးစနစ်ကိုစပြီးတော့ကျင်းတုံးနေနိုင်ငံနောက်ပြီးတော့ခုနမနက် foreign exchange market တွေလည်းပြည်ပြင်းမရှိသေးတဲ့နိုင်ငံအတွက်ကတော့နော်ရေးခွက်ကသိပ်ပြီးတော့ရင်းချက်မှုမရှိဘူးအထင်းတစ်ခုတစ်ခုတော့နည်းနည်းထားဖို့လိုတယ်ဘူပါကလောလောဆယ်ဒီတတ်မှတ်တယ်သူများရှစ်ရာခိုင်နှုန်းplus and minus ဘာလို့ပေါ်လဲအော်ဒီဆိုရတာဒီ net ပဲရှင်းတယ်ပေါ့ bandwidth ခေါ်တာပေါ့အဲ့ဒါရှင်းတယ်အဲ့ဒါလည်းချက်ပြီးပါဟာလာဥပမာ200ခန်းလို့တို့ရတယ်လို့အပေါ်200ခန်းလို့ဒါမှ200ခန်းလို့အောက်က200လို့တော့ဝင်လို့လို့မကောင်းဘူးလားအဲ့ဒါဆိုတော့ net လေးတော့ဟိုအသက်ရှိချောင်းတာပေါ့ဗျာရှိတာ
လက်တွေ့ဈေးကွက်ထဲမှာဟောတကယ်ဒေါ်လာနဲ့ပတ်သက်လို့ value ဟာရောင်းလို့ဟာဘယ်လိုများအခြေအနေရှိလဲဗျာ
တက်တာဒီမှာတခုအားနေချက်ရှိတာဗာလဲဆိုတော့ကျွန်တော်ဒီမှာဟိုနိုင်ငံခြားငွေကြေးဈေးကွက်ပေါ့အဲ့ဒါကပြည်ပြင်မဖြစ်သေးဘူးဒီမှာကျွန်တော်က interbank market လောက်ပဲရှိသေးတယ်အဲ့တော့ပြည်ပြင်မဖြစ်သေးတဲ့အချိန်မှာတော့ဒီခုနပြောတယ်နဲ့ဒီခုနဒေါ်လာ supply နဲ့လာပြီဆိုရင်ဝယ်ဖြည့်တဲ့ operation ပေါ့ကျွန်တော်တို့ကခုနနိုင်ငံခြားတွေဝယ်ပြီးတော့မှဖြစ်သေးတဲ့ဖြစ်နေမျိုးတွေကသိပြောမထုတ်ကားသေးဘူးဈေးကွက်မှာသူကပေါ်ကျင်း FS market ရှိလာမှဒါပြည်ရင်ဖြစ်မဲ့ကိစ္စလေ
ခုအနေထားကဒီနေကြာဒီငွေလဲတဲ့နှုန်းကိုထိန်းချုပ်ဖို့ကြိုးစားတာပေါ့အရင်တုန်းကဆက်ဆိုးရလက်ထက်တုန်းက FEC ဆိုပြီးတော့ကျွန်တော် currency တမျိုးသူထွင်ခဲ့တာရှိပါတယ်ဒါပေမဲ့မအောင်မြင်ဘူးပေါ့နော်အဲ့တော့အခုအနေထားမှာဘိုးပန်းနေနဲ့တကယ်လုတ်တင်တဲ့ဟာမျိုးပေါ့နော်ဒီတနည်းပဲရှိလာတခြားနည်းတွေရောဘာများရှိနိုင်ပါလဲခင်ဗျအ
ဲ့တော့လည်းမအောင်မြင်တာခုနကပြောရခြေကွက်မှာသူကဟို intervention တွေတအားလုပ်တာပေါ့ပြီးထိန်းချုပ်တာတော့ဘာလို့ဒီဈေးနဲ့ရောင်းမှာတော့တက်လုတာဘူးအခုကတော့ဒီလိုဟာမျိုးတွေလုပ်လို့တော့မရတော့ဘူး။ဝယ်တာရောင်းတာကိုနည်းနည်းလေးဟိုတည်ရင်တော့လုပ်ချင်တယ်ဆိုတော့ဆန္ဒရှိလို့ရှိရင်တော့တော်ရိုက်တဲ့နည်းနဲ့ပဲတော်ပါမယ်
။ကျွန်တော်နောက်ဆုံးတစ်ခုမြင်ချင်တာကတော့ဦးတန်းလင်ကဘိုးဘံမှာလည်းတာဝန်ယူခဲ့ဘူးသူဆိုတော့ဘိုးဘံကအခုလိုဒီတတ်မှတ်ချက်ပေါင်းဆောင်ရွက်ချက်ကိုပယ်ပြီးတော့အမှားတမ်းနဲ့သူပယ်ချက်လိုက်တာပေါ့ဒီ3.8%ရတဲ့နှုန်းတတ်မှတ်ထားတော့ပယ်ချက်လိုက်တဲ့ကိစ္စကလုံးရနဲ့ပတ်သက်လို့ဦးတန်းလင်လုံးတင်နေတယ်လားဒါကအောက်မြင်မယ်ထင်လား
။ဟိုအဲ့လိုအဲ့လိုကြီးဆိုရင်ကျွန်တော်ကပြောဖို့မသိဘူးဘယ်ဒါဟိုလို့ဖို့တင်လားဆိုတာပဲဈေးကွက်စီးပွားရေးအခြေခံစောစောကြောင့်ပြောရပါပြီဈေးကွက်စီးပွားရေးအခြေခံသဘောတရားဆိုတော့ဒါလုတ်တဲ့ကိစ္စပဲလုတ်တဲ့အခြေခံတင့်မတင့်ဆိုတာဒါစဉ်းစားဖို့လိုတော့သူကလည်း IMF ကလည်းသူ့အကြံပေးနေတာပဲလေအခုဖြစ်လာရင် major sea ဘာဆက်ယူလဲဘာလို့ဆိုတော့ဒါသူ့ဒီမှာလည်းရှိကြမှာရှိပါပါဒါပေမဲ့ဟိုကျွန်တော်ကဖြစ်စေချင်တာကဟာလာဘူဝါဒီလိုလုတ်မယ်ဆိုရင် တော့နည်းနည်းဟိုပုံပွင့်လေးလေးပေါ့ transparency ပေါ့ဗျာ transparency နဲ့ခုနဈေးကွက်ကိုအတိပေးလို့ရှိရင်တော့ထိတ်ကြောတော့နည်းနည်းပိုလွယ်မလားလို့ဒါအဲ့လိုလည်းစဉ်းစားမိတော့
ဟုတ်ကဲ့ခင်ဗျာဦးတန်းလေးအခုလိုတေးစိတ်ရှင်းပြပြီးတော့ကျေးဇူးများ
ဘဘူပန်ဒုက္ခထဟောင်းဦးတန်းလင်ကိုကိုသားညူဦးဆက်တဲ့နေမြန်ချရပါ